ဒီမနက်ကမှနိုင်ငံတကာရဲ့ယင်းနှိမ့်ညံ့မှုတွေအလုံးစုံနဲ့ဝေရောက်လာဖို့ဆိုရင်အခြေခံအဆောက်အဦလူအချက်တွေဖြည့်ဆည်းပေးဖို့နဲ့စီဝါရေးဆိုင်ရာမျက်လုံးပေးမှုတွေကိုပိုးပြီးတော့ပုံပုံလင်းလင်းမြင်သာစွာကြဖို့လိုတယ်လို့စီဝါရေးနဲ့ဗန္ဓာရေးဆိုင်ရာကြွင်သူပညာရှင်တဦးကထောက်ပြပါတယ်။အခြေတောင်အခြားမှာမြန်မာနိုင်ငံဟာစီဝါရေးရအခွင့်အလမ်းကောင်းတွေအရှိဆုံးဖြစ်နေတာဖြစ်ကြကြောင်းဒါရောက်ပြီးတော့ယင်းနှိမ့်ညံ့ကြဖို့နိုင်ငံတော်အတိုင်အတာပုဂ္ဂိုလ်တော်ဆန်းစုကြည်ကအာဆီယံထိပ်တီးညီလာခံမှာဖိတ်ခေါ်ခဲ့ပြီးတဲ့နောက်အခုလိုကြိုးဆိုလိုက်တာလည်းဖြစ်ပါတယ်ဒီကြောင့်ကိုညံဝဲအောင်ကတင်ပြပေးပါလိမ့်မယ်ခ
ါမြန်မာနိုင်ငံရဲ့မဖုံပြိုးသေးတဲ့ကဏ္ဍတွေမှာဒါရောက်ယင်းနှိမ့်ညံ့ကြဖို့နိုင်ငံတော်အတိုင်အတာပုဂ္ဂိုလ်တော်ဆန်းစုကြည်ကစင်ကာပူမှာပြီးခဲ့တဲ့သတင်းပတ်တည်းကျင်းပခဲ့တဲ့33ညမြောက်အာဆီယံထိပ်တီးညီလာခံမှာမိကွန်းပြောကြားရင်းဖိတ်ခေါ်ခဲ့တာပါမြန်မာနိုင်ငံဟာအရှိတောင်အရှဒေသမှာယင်းနှိမ့်ညံ့မှုအကောင်းဆုံးနောက်ဆုံးကျန်နေတဲ့နေမြေတစ်တစ်တလို့ယင်းနေရာရှိတာလူငယ်လှုပ်သားအင်အားရှိတာတွင်းတွက်ယန္တနာနဲ့မရှာဖွေရသေးတဲ့သဘာဝအရင်းမြစ်တွေရှိနေတာကြောင့်နိုင်ငံကကုမ္ပဏီတွေအနေနဲ့လာရောက်ယင်းနှိမ့်ညံ့ကြဖို့ဖိတ်ခေါ်တိုက်တွန်းခဲ့ပါတယ်။တချိန်ထဲမှာယင်းနှိမ့်ညံ့သူတွေဘက်ကလည်းမိမိတို့အကျိုးအမြတ်တစ်ခုတည်းသာမကဘဲမြန်မာနိုင်ငံရဲ့လူသားအရင်းမြစ်တိုးတက်ဖို့အတွက်ပါတည်သွင်းစဉ်းစားပေးဖို့ကိုလည်းတတိပေးပြောဆိုသွားပါတယ်။မြန်မာနိုင်ငံရဲ့ဗန္ဓာရေးဌာနမှာနေပေါင်းများစွာတာဝန်ထမ်းဆောင်ခဲ့ပြီးအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာဗန္ဓာရေးဆိုင်ရာဒါရိုက်တာအဖြစ်ဆောင်ရွက်ခဲ့သူဦးကန်ထွန်းကတော့တိုင်းပြည်ဖွံ့ဖြိုးရေးအတွက်မြန်မာနိုင်ငံမှာနိုင်ငံခြားယင်းနှိမ့်ညံ့မှုတွေဝင်လာဖို့လိုအပ်နေတယ်ဆိုပေမဲ့နိုင်ငံခြားကုမ္ပဏီတွေဝင်လာခြင်းအောင်လို့တော့အခြေခံအဆောက်အုံပိုင်းမှာလိုအပ်ချက်တွေဖြည့်ဆည်းထားပေးဖို့လိုတယ်လို့ထောက်ပြပါတယ
်။အဲ့ဒါလာနိုင်အောင်အနေထားဖန်တီးပေးရမယ်။တိကျကနံပါတ်ဆက်သွယ်ရေးတွေမကောင်းလေဘူးလို့ကျွန်တော်မြင်ပါတယ်။နှိမ့်ချက်ကအဓိကလျှက်စစ်ပေါ့လေ။လျှက်စစ်ဆိုရင်ဒုတက်ဖို့လိုတယ်၊ပြည့်စုံမှုလိုတာပေါ့။လျှက်စစ်ကရန်ကုန်နဲ့အဝေးနေမှာမရကြဘူးလေ၊မပြည့်စုံဘူး။နောက်ပြီးတော့မြေပေါ့လေ။နိုင်ငံသားတွေလာလို့ရှိရင်ဒီမှာအင်ကားကအရင်ဈေးကြီးရဲ့၊မြေတွေကလည်းဈေးကြီးတယ်။အမေရိကန်အင်ဈေးလောက်တောင်ရှိတယ်ဆိုပြီးတော့အဲ့လိုတွေကိုပြန်ဖန်တယ်လေ။ဆိုတော့အဲ့အချက်တွေကိုအထူးအခွင့်အရေးအနေနဲ့ဒီနည်းမျိုးနဲ့ဥပဒေမှာဒါတွေထည့်ပြီးသူတို့ကိုလာကြအောင်အင်းရှင်နေနဲ့ဖန်တီးပေးဖို့လိုတယ်။အဲ့ဒီအချက်၃ချက်မပြည့်စုံသေးလို့ဟိုနိုင်ငံသားတွေကတွန့်ဆောက်နေတယ်
။ဖွံ့ဖြိုးဖို့အားယူနေတဲ့ပြည်내ထူထောင်စနိုင်ငံတွေမှာနိုင်ငံသားယင်းနှိမ့်ညံ့မှုတွေဖိတ်ခေါ်တဲ့အခါကာလအတိုင်းအတာတစ်ခုတည်းအထူးအခွန်ကင်းလွတ်ခွင့်တွေပေးလို့ရှိပါတယ်။ဒီအပိုင်းမှာ NLD အစိုးရရဲ့မူဝါဒတွေကထင်သာမြင်သာမရှိသေးဘူးလို့ဦးကန်ထွန်းကဆိုပါတယ်။
ဒီအခွန်ကိစ္စရတဲ့အခွန် policy taxation policy ရတဲ့ရည်ကြည်ပါတယ်။မြန်မာသားတွေဝင်နိုင်အောင်အထူးခွင့်ပေးရမယ်။အားလုံးငန်းတွေအဆင်ပြေအောင်လုပ်ပေးရမယ်။အခွန်ရှင်းရှင်းလင်းလင်းမပေါ်ခင်ဗျာ။ဥပမာကုမ္ပဏီတစ်ခုထောင်နေဆိုရင်အခွန်နဲ့ပတ်သက်ပြီးတော့9နှစ်ပြင်10နှစ်ပြင်အခွန်ကိုအထူး short ပေါ်ပြီးတော့ import export tax တွေကိုဘယ်လိုပေးလို့မဆိုတော့ပြပြသားသားအရင်ကြီးညာသိနေလို့ဖြစ်ပါတယ်။ဒီတစ်ချက်ကယင်းနှိမ့်ညံ့မှုတွေကထည့်ပြရမယ
်။နိုင်ငံတကူရဲ့အဖို့မျိုးတိုးတက်မှုအတွက်ယင်းနှိမ့်ညံ့မှုတွေလို့တိုင်းကြုံရလေးရှိတာကသဘာဝပတ်ဝန်းကျင်ပျက်စီးမှုပြဿနာဖြစ်ပါတယ်။ဒီအပိုင်းမှာအစိုးရကဒေသခံတွေအတွက်မူဝါဒချမှတ်ဆောင်ရွက်ပေးဖို့လိုတယ်လို့ဦးကန်ထွန်းကပြောပါတယ်။အထူးသဖြင့်ဒီနယ်နဲ့တိုင်းတွေမှာနိုင်ငံသားယင်းနှိမ့်ညံ့မှုတွေပိုဝင်လာအောင်အကင်းအကျင်းတွေပြင်ဆင်ဆောင်ရွက်ပေးသင့်တယ်လို့ဦးကန်ထွန်းကအကြံပြုပါတယ်
။နိုင်ငံရေးကတော့ကျွန်တော်အမြင်တော့ကြင်ငြိမ်မှုရှိပါတယ်။ဒီရခိုင်ကိစ္စကတော့ပြင်ပပြောကြလို့ကျွန်တော်ပြင်ပါတယ်အဲ့တော့ကျွန်တော်သာဆိုရင်ရခိုင်ကိုလုံးဝမဖိတ်ခေါ်ဘူးကျွန်တော်ကရန်ကုန်တရားရီတိုင်းဘူးတိုင်းကရင်ပြည်နယ်မွန်ပြည်နယ်မန္တလေးတိုင်းအဲ့ဒီဘာတွေမှာလာလို့ရှိရင်ခေါ်လည်းဘလို့ကင်းလို့ကိုပြင်မယ်နမောဆက်တွေဘလို့အောင်မြောင်ဖန်တီးပေးစားမယ်ဆက်စစ်တူအများဆုံးရအောင်ပြည်စုံလုံးလုံးဆက်ရုံနေမှာဆက်စစ်တူရအောင်ဖန်တီးပေးမယ်ဆိုပြီးတော့ဒီပေါ်ကိုပြောပြနိုင်လို့ရှိရင်ဒီကိစ္စပြေလည်ပါမယ်လို့ကျွန်တော်ထင်ပါတယ်
။အာဆီယံထိပ်တီးညီလာခံမှာဒေါက်တာဆန်းစုကြည်ကမြန်မာနိုင်ငံမှာပြန်လည်ရေးဆွဲထားတဲ့ယင်းနှိမ့်ညံ့မှုဥပဒေတည်းဟာအရင်ကထက်လောက်ကန်ရလွယ်ကူသလိုကုမ္ပဏီတွေမှတ်ပုံတင်ရမှာလဲအွန်လိုင်းကတစ်ဆင့်အလွယ်တကူလုပ်နိုင်ကြောင်းမြန်မာနိုင်ငံကိုယင်းနှိမ့်ညံ့သူတွေလာရောက်ဖို့အထူးလိုလားကြောင်းပြောဆိုသွားပါတယ်။ယင်းနှိမ့်ညံ့မှုနဲ့နိုင်ငံသားစီးပွားဆက်သွယ်ရေးဝန်ကြီးဌာနအသစ်တစ်ခုကိုဖွဲ့စည်းနိုင်ဖို့ပြည်ထောင်စုရှိနေချုပ်ကလွတ်တော်မှာအဆိုတင်သွင်းခဲ့ပြီးလာမယ့်နိုဝင်ဘာ19ရက်နေ့လွတ်တော်မှာအတည်ပြုခဲ့ရင်25ခုမြောက်ဝန်ကြီးဌာနဖြစ်လာမှာဖြစ်ပါတယ်ခင်ဗျာ